ဘင်္ဂလားဒေ့ရှ်နိုင်ငံမှာစိုက်ကလုန်းဟာမွန်ဝင်ရောက်တိုက်ခိုက်ခဲ့မှုတွေအတွက်ကြောင့်လူပေါင်း2,900ခွဲဟာအဲ့ဒီနေ့ပဲလုံခြုံတဲ့နေရာကိုထွက်ပြေးခဲ့ရပြီးအ ਨੇ ဆုံးလူ2ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်။စိုက်ကလုန်းဟာမွန်ဟာဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းကိုနောက်ဆုံးဝင်ရောက်တိုက်ခိုက်ခဲ့တဲ့မုန်တိုင်းလည်းဖြစ်ပါရယ်။တောင်အာရှအနေပိုင်းဒေသတွေမှာရာသီဥတုပြောင်းလဲမှုကြောင့်ပုံမပြင်းထန်တဲ့မုန်တိုင်းတွေဖြစ်ပေါ်နေရလည်းဖြစ်ပါရယ်။ကမ်းရိုးတန်းကြီးရွာတွေနဲ့ကျွန်းတွေမှာမိုးသီးထန်စွာရာသွန်းတဲ့အတွက်ကြောင့်လျှက်စစ်တပ်အားလိုက်တွေဖြတ်တောက်တာခံထားရပြီးပျက်စီးမှုသတင်းတွေကိုတော့မကြားရသေးဘူးလို့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဝန်ကြီးဌာနအတွင်းရေးမှူးကန်ရူဟာဆန်က AFP သတင်းဌာနကိုပြောပါရယ်။တစ်ပင်နဲ့အဆောက်အုံပြိုကျခဲ့တဲ့အတွက်လူ2ဦးသေဆုံးပြီးအ ਨੇ ဆုံးလူ10ဦးဒဏ်ရာရထားလို့စေယုံမှာကုသနေရတယ်လို့လည်းသူကပြောပါရယ်။ဘင်္ဂလားဒေ့ရှ်မူလီဝတာဌာနကကြွန့်ကျင်သူကတော့မုံတိုင်းဟာဗုဒ္ဓဦးနေနဲ့အစောပိုင်းမှာစစ်တကောင်းနဲ့ကော့ပဇာကန်ယူရန်ခရိုင်ကုန်းတွင်းပိုင်းတွင်ကို၄တိုင်နှုန်း65မိုင်ထိတိုက်ခိုက်ခဲ့တယ်လို့ပြောပါရယ်။မုံတိုင်းဟာကုန်းတွင်းပိုင်းကိုဆက်လက်ရွေ့ရှာပြီးတဖြည်းဖြည်းအပြော့သွားပွဲရှိတယ်လို့လည်းသူကပြောပါရယ်ရှင်။